အင်မီရောရရှိချက်အသစ်ဖြစ်လာတဲ့ဂျွန်ကယ်လီအနေနဲ့သူ့ရဲ့တာဝန်တွေကိုအကန့်ဆုံးထမ်းဆောင်နိုင်သူဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။တနင်္လာနေ့ကအင်မီရောမှာမစ္စတာကယ်လီကြမ်းကြိမ်ပွဲအပြီးသမ္မတထရန့်ကအခုလိုပြောကြားလိုက်တာပါ။ဂျွန်ကယ်လီအင်မီရောရရှိချက်တာဝန်ဆောက်ယူတဲ့နေ့မှာပဲအင်မီရောရဲ့ပြန်ကြားရေးရာညွှန်ကြားရေးမှူးယူထားတဲ့မကြတဲ့ခင်ကမှတာဝန်ယူခဲ့တဲ့အန်တိုနီစကာရမူစီကိုရာထူးကနေဖယ်ရှားလိုက်တာခံရပါတယ်။အင်ဂျီရောမှာစီကန်တင်းကျပ်ဖို့အငြိစားကျေလေးပွင့်ဘူချုပ်ကြီးကိုအင်ဂျီရောအရာရှိချုပ်တာဝန်ပေးအပ်လိုက်တာနဲ့ပတ်သက်ပြီးတော့မတ်စုမြန်မွန်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။အရင်အင်ဂျီရောအရာရှိချုပ်ရိုင်းစ်ပရီဘတ်စ်ရာထူးကနေနှုတ်ထွက်သွားပြီးတဲ့နောက်သူ့နေရာမှာအမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကိုခန့်အပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကြေညာလိုက်တဲ့ကအင်ဂျီရောဝန်ထမ်းတွေကိုချက်ချက်မမတ်ကင်တွယ်ဖို့အတွက်အငြိစားကျေလေးပွင့်ဘူချုပ်ကြီးကိုသမ္မတကတာဝန်ပေးခဲ့တာလို့ဝါရှင်တန်နိုင်ငံရဲ့အသိုင်းအဝိုင်းမှာသုံးသပ်မှုတွေပေါ်ထွက်ခဲ့တာပါ။မစ္စတာကယ်လီဟာအတော်ဆုံးအင်ဂျီရောအရာရှိချုပ်တယောက်ဖြစ်နိုင်တယ်လို့တင်းနှလာနေကကျန်းသက်စာချိန်ဆပွဲအပြီးမှာသမ္မတထရန့်ကပြောကြားခဲ့ပါတယ
်။ I predict that General Kelly will go down in terms of the position of Chief of Staff, one of the great ever.
ဘူချုပ်ကြီးကယ်လီဟာအင်ဂျီရောဝန်ထမ်းအရာရှိချုပ်တာဝန်ကိုအကောင်းဆုံးထမ်းဆောင်နိုင်မဲ့သူဖြစ်မယ်လို့ကျွန်တော်ကြိုတင်တွက်ဆပြောနိုင်ပါတယ်။ကျွန်တော်တို့အတူတွဲလို့သွားနိုင်မယ်။ပိုပြီးအရေးကြီးတာပြောရမယ်ဆိုရင်အမေရိကန်ပြန်ပြီးအချိန်အဝါကြီးမားလာအောင်ကျွန်တော်တို့စူးစမ်းလုပ်သွားမှာဖြစ်ပါတယ်
။အင်ဂျီရောအရာရှိချုပ်တဲ့တာဝန်ဂျွန်ကယ်လီဆက်ယူရတဲ့နေ့မှာပဲအင်ဂျီရောပြန်ကြားရေးရညွှန်ကြားရေးမှူးအန်တိုနီစကာရာမူချီယာရုကနေနှုတ်ထွက်သွားပါတယ်။ဒီရာထူးကိုတူယူခဲ့တာ၁၀ရက်သာရှိနေသေးချိန်မှာရုတ်တရက်နှုတ်ထွက်လိုက်တာကအင်ဂျီရောအရာရှိချုပ်တဲ့ကယ်လီရဲ့တောင်းဆိုချက်ကြောင့်ဖြစ်တယ်လို့အင်ဂျီရောတာဝန်ရှိသူတွေကိုကိုးကားပြီးအမေရိကန်သတင်းမီဒီယာတွေမှာထုတ်ပြန်နေကြပါတယ်။အင်ဂျီရောအရာရှိချုပ်တဲ့အနေနဲ့သူ့ရဲ့အင်ဂျီရောဝန်ထမ်းတွေကိုအစ်စ်ကနေစိတ်တိုင်းချဖွဲ့စည်းနိုင်ခွင့်ရှိတယ်လို့မစ္စတာစကာရာမူချီကယူဆကြောင်းအင်ဂျီရောရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စကလုံးကြမ်းကြမ်းတန်းတန်းနဲ့ဘယ်သူကမှဂရုမစိုက်ဘူးဆိုတဲ့ပုံပြခဲ့တဲ့မစ္စတာစကာရာမူချီကသူ့အနေနဲ့သမ္မတကိုပြောစရာရှိရင်အင်ဂျီရောအရာရှိချုပ်ဂျွန်ကယ်လီကတဆင့်မသွားပဲသမ္မတကိုသာတိုက်ရိုက်ပြောမယ်လို့ပြောခဲ့ဖို့တဲ့အကြောင်းနယူးယောက်တိုင်းသတင်းစာထဲမှာဖော်ပြထားပါတယ်။အခုတော့မစ္စတာကယ်လီရဲ့တောင်းဆိုချက်ကြောင့်အန်တိုနီစကာရာမူချီယာလူကဒီနှုတ်ထွက်ခဲ့ပုံရပါတယ်။သူ့တဘောနဲ့သူနှုတ်ထွက်တာလားဆိုတဲ့မေးခွန်းကိုအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူဆာရာဟာဂဘီဆန်ဒက်စ်ကတက်တက်မဖြေခဲ့ပါဘူး။ဒါပေမဲ့စကာရာမူချီရဲ့ပြောကြားခဲ့တဲ့တချို့ကိုသမ္မတကသဘောမကျခဲ့ဘူးလို့ပြောသွားပါတယ်။
The president certainly felt that Anthony's comments were inappropriate for a person in that position, and he didn't want to burden General Kelly also with that line of succession.
Anthony ရဲ့ကောက်ချက်ပြောကြားမှုတွေဟာသူ့ယာဒူးအစ်စ်မှာရှိတဲ့လူတူအနေနဲ့မပြောသင့်တဲ့စကားတွေလို့ယူဆတာအမှန်ပါပဲ။ဒါအပြင်ယာဒူးအစ်စ်နဲ့ပတ်သက်လို့ဗိုလ်ချုပ်ကယ်လီကိုသမ္မတကဘယ်လိုမှစိတ်အနှောက်အယှက်မဖြစ်စေချင်ပါဘူး။ကျမတို့ဘက်ကလည်းပြီးခဲ့တဲ့ရက်တွေအတွင်းကပဲသင်းတောက်တွေကိုတူးချင်းစီလိုက်ရှင်းရှင်းလင်းလင်းအတည်ပြီးခဲ့ပြီးလည်းဖြစ်ပါတယ်။ဗိုလ်ချုပ်ကယ်လီနီနဲ့အင်ဂျီရောမှာအာဏာအပြည့်အဝရှိပြီးမှုတမ်းအလုံးကသူ့လက်အောက်မှာရှိမှာပါ
။လုတ်ပိုင်ခွင့်အပြည့်အဝရှိတဲ့အငိမ့်စားဗိုလ်ချုပ်ကြီးကယ်လီအနေနဲ့အင်ဂျီရောမှာပုံစံတဲ့ပုံမခိုင်မာစီကန်တင်းကျပ်မှုတစ်တွေနဲ့အုပ်ချုပ်သွားလိမ့်မယ်လို့လည်းအင်ဂျီရောပြောခွင့်ရသူကပြောသွားပါတယ်။မစ္စတာစကာရာမူချီကအရင်အင်ဂျီရောအရာရှိချုပ်ရိုင်းစ်ပရီဘတ်ကိုရှင်သီးရဲ့အတုံးနှုံးတွေသုံးပြီးတိုက်ခိုက်ပြောကြားချက်လူသိရှင်ကြားထွက်ပေါ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပရီဘတ်ယာရုကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။သူနေရာမှာအစားထိုးတောင်းဝင်ယူတဲ့ကျယ်လေးပွင့်အငိမ့်စားဗိုလ်ချုပ်ကြီးဂျွန်ကယ်လီဟာအမေရိကန်စစ်တပ်မှာအနှစ်40တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်သမ္မတထရန့်လက်ထက်မှာအမိမြေလုံခြုံရေးတာဝန်ဝင်ကြီးအဖြစ်နဲ့နယ်စပ်လုံခြုံရေး၊လူဝင်မှုကြီးကြပ်ရေး၊စိုက်ဘာလုံခြုံရေးနဲ့တဘာဝဘေးဒဏ်စီမံခန့်ခွဲရေးတာဝန်တွေကိုယူခဲ့ရပါတယ်။မစ္စတာကယ်လီလက်ထက်မှာမက္ကဆီကိုနယ်စပ်ကနေအမေရိကန်တဲကိုတရားမဝင်ဝင်ရောက်သူ80ရာခိုင်နှုန်းလောက်ကိုတားဆီးနိုင်ခဲ့တယ်လို့သမ္မတထရန့်ကတနင်္လာနေ့ကလုတ်တဲ့ကက်ဘိနက်စည်းဝေးပွဲမှာချီးကျူးပြောကြားခဲ့ပါတယ်။အမိမြေလုံခြုံရေးတာဝန်ကိုချစ်ချစ်ပြွန်ပြွန်တန်းဆောင်နိုင်ခဲ့တဲ့ဗိုလ်ချုပ်ကြီးကယ်လီအနေနဲ့အင်ဂျီရောအရာရှိချုပ်တာဝန်ကိုအကောင်းဆုံးတန်းဆောင်နိုင်လိမ့်မယ်လို့အပြည့်အဝယုံကြည်တယ်လို့လည်းသမ္မတထရန့်ကဆိုပါတယ်။ဗိုလ်ချုပ်ကြီးကယ်လီဟာအမိမြေလုံခြုံရေးဝန်ကြီးတာဝန်မယူခင်ကအစိုးရယာဒူးတာဝန်တွေကိုတခါမှယူခဲ့ဘူးသူမဟုတ်ပါဘူး။စစ်တပ်တာဝန်တွေကိုသာတန်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးကယ်လီဟာသူ့ရဲ့သားတယောက်ကိုလည်းအာဖဂန်နစ္စတန်စစ်ပွဲမှာဆုံးရှုံးခဲ့ဘူးပါတယ်။ဖြောင်းမှတ်ပြီးမှန်ကန်တဲ့ထင်တာကိုသာလုတ်တက်သူအဖြစ်သတ်မှတ်ခံရတဲ့ဂျွန်ကယ်လီအနေနဲ့အင်ဂျီရောမှာဖြစ်နေတဲ့ကမောက်ကမအခြေအနေတွေကိုအသေးအချာကင်တွယ်နိုင်မယ်လို့ Republican Party ဝင်မှလည်းမျှော်လင့်နေကြပါတယ်ရှင်။